အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအရှိအာရှနှင့်ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသား၏ဝန်ကြီး Mr. Christopher Hill ကအမေရိကန်နိုင်ငံ၏မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားဟာအပြောင်းအလဲမရှိကြောင်းဒေါ်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ဖို့ကိုမိမိတို့တောင်းဆိုထားသလိုအတိုက်ခံနေတဲ့တွေ့ဆုံဆွေးနွေးဖို့ကိုလည်းတောင်းဆိုထားတယ်လို့ဗန်ကောက်မြန်မာကျင်းပတဲ့19ချိန်မြောက် American ASEAN ဆွေးနွေးပွဲဖွင့်ပွဲမတိုင်ခင်သတင်းတောက်တွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ American နိုင်ငံရဲ့သဘောထားကိုမေးမြန်းတဲ့အခါမှာပြောကြားသွားပါတယ်။ Mr. Christopher Hill က
We have called on her release. We've called on the release of the many hundreds, even thousands of political prisoners, and we've called for resumption of dialogue. And if we see a movement in this direction, if we see an effort, of course we'll respond.
Mimi lo taung su tha ra ri bo ma tong pyan la me so yin taung su jet ri bo ma a chu phit thon aw ta khu khu lou pya me so yin di bo ma jano ro ga le tong pyan ma phit de lu set let pyo cha daw ba de ma ja thei kin ga မြန်မာနိုင်ငံကိုလာရောက်သွားတဲ့ကုလသမဂ္ဂလက်ထောက်အထွေထွေအတွင်းမှုချုပ်မစ္စတာအိဘရာဟင်ဂမ်ဘာရီရဲ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးဒီခီးစဉ်အပေါ်မှာသူ့ရဲ့သဘောထားအမြင်ကိုမေးမြန်းတဲ့အခါမှာဒီကိစ္စနဲ့ပတ်သက်ပြီးကာယခံရှင်နဲ့ကျွန်တော်တို့ဆွေးနွေးပြီးမှအဖြေရမှာဖြစ်တဲ့အကြောင်းကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်သူကိုယ်တိုင်မြန်မာနိုင်ငံအပေါ်မှာဘယ်လိုမြင်ခဲ့သလဲဆိုတဲ့အချက်ဟာအလွန်အရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ဆက်လက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ရင်American နိုင်ငံရဲ့သဘောထားဟာရှင်းရှင်းလင်းလင်းရှိတဲ့အကြောင်းပြောပြပါမယ်
။ What the government in Myanmar in Burma has been doing for many years, you know, obviously we have to see from the UN envoy, you know, what he felt or what he saw when he was there.
ဒီပေါင်းများစွာမြန်မာအစိုးရလုပ်နေတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အတော်လေးကိုကတိကောင်းဖြစ်နေရပါတယ်။မြန်မာနိုင်ငံရဲ့ဂျားဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုယ်တိုင်ကြုံတွေ့ခဲ့ရတာတွေကိုလည်းကြားသိရပါတယ်။ကျွန်တော်တို့ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားအမြင်ကတော့ရှင်းပါတယ်။ကျွန်တော်တို့တောင်းဆိုနေတာတွေကိုရအောင်ဆောင်ရွက်ရမှာဖြစ်တယ်လို့ပြောသွားပါတယ်။အမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးချမှတ်ထားတဲ့နိုင်ငံသားရေးပေါ်လစီဟာဒေါ်ဆန်းစုကြည်လွတ်မြောက်ရေးတခုတည်းအပေါ်မှာပဲမူတည်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီဝေဖန်ချက်မှန်ကန်ပါသလားလို့မေးမြန်းတဲ့အခါမှာတော့အခုလိုဖြေပါတယ်။
It is not just based on one individual. It is based on the many thousands of people who have lost their political rights and are in prison by a system that is simply not doing justice to its own people.
American နိုင်ငံရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့နိုင်ငံရေး policy ဟာတဦးတယောက်တည်းပေါ်မှာအခြေမခံပါဘူး။မိမိတို့ရဲ့နိုင်ငံရေးအခြေခံအခွင့်အလမ်းတွေဆုံးရှုံးနေတဲ့ထောင်ပေါင်းများစွာသောပြည်သူတွေအကျဉ်းချခံနေရသူတွေကိုပြည်သူအပေါ်တရားမျှတမှုမရှိတဲ့တရားစီရင်စနစ်ကိုကျင့်သုံးနေတဲ့အပေါ်မှာသာကျွန်တော်တို့နိုင်ငံသားရဲ့ policy ကိုအခြေခံပြီးချမှတ်ခြင်းဖြစ်ပါတယ်လို့ဖြေသွားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲရလဒ်ကိုကြောင်းမြန်အလုတ်ခံပြီးကတည်းကအခြေအနေတွေဟာဆိုးဝါးနေကြတာနှစ်ပေါင်းအတော်ကြာပြီဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံအရေးဟာမြန်မာပြည်သူတွေရဲ့အရေးဖြစ်တယ်လို့အိန္ဒိယနိုင်ငံတွေရဲ့အရေးဖြစ်နေပါပြီ။အမေရိကန်နိုင်ငံဟာပုဂ္ဂိုလ်တဦးတယောက်အချက်လက်တစ်ခုတည်းကိုအခြေခံပြီးနိုင်ငံရေး policy ချမှတ်ဆောင်ရွက်နေခြင်းမဟုတ်ပါဘူးလို့ပြောသွားပါတယ်ခင်ဗျာ။